မလေးရှားနိုင်ငံမှာကျင်းပနေတဲ့ SEA Game အဆင့်တောင်အာရှအားကစားပြိုင်ပွဲမှာတင်းလာနေကအေရှင်မလေးရှားအသင်းနဲ့မြန်မာအမျိုးသားဘောလုံးအသင်းတို့ကစားတဲ့ပွဲပြီးမြန်မာပွဲကြည့်ပရိသတ်တို့တိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုကြောင့်မြန်မာအမျိုးသားအုပ်ချုပ်ရေးအပြင်းထန်ရပြီးစိတ်ယုံတင်ထားရပါတယ်သူတို့တိုက်ခိုက်တဲ့သူတွေကိုတော့ဒီမလေးရှားရဲတွေကရှာဖွေစုံစမ်းနေတယ်လို့မလေးရှားသတင်းတို့မှဖော်ပြထားပါတယ်ဒီအကြောင်းကိုတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင
်ဘောလုံးပွဲပြီးတိုက်ခိုက်ခံရတဲ့သူတွေထဲမှာအသက်29နှစ်နဲ့34နှစ်အရွယ်တွေဖြစ်တဲ့ကိုမင်းဆိုးနဲ့ကိုမျိုးမင်းတို့ကအခြေအနေဆိုးဆုံးဖြစ်ပြီးတော့သူတို့ကိုအခုကွာလာလာပူမြို့ကရှာလမ်းဆေးရုံမှာတင်ထားရပါတယ်။သူတို့နှုတ်လုံးကမလေးရှားနိုင်ငံမှာလုံလုံနေကြတဲ့မြန်မာနိုင်ငံသားတွေဖြစ်ကြပြီးတော့သူတို့အပြင်တခြားတိုက်ခိုက်ခံရသူတွေလည်းရှိသေးတယ်လို့မလေးရှားရောက်မြန်မာအတိုင်းဝိုင်းကပြောပါတယ်။ဒီချင်းတွေသိရအောင်ကွာလာလာပူမြို့မှာမြန်မာအရေးကူညီဆောင်ရွက်ပေးနေသူတူဖြစ်တဲ့ကိုတီဟာမောင်မောင်ကိုဆက်သွယ်မေးမြန်းထားပါလေ
။ည12နာရီဝင်းကျင်ပေါ့နော်။ကျွန်တော်တို့ပွဲပြီးတာတော့10နာရီ45လောက်ပြီးတာပေါ့။အဲ့တော့ကျွန်တော်တို့ကားတွေပိတ်နေတဲ့အချိန်မှာအဲ့ကားတွေကနေကျွန်တော်တို့ထွက်တယ်ပေါ့နော်။ထွက်ရင်နဲ့အဲကျွန်တော်ကတော့ဒီကားပိတ်တဲ့လမ်းကြောင်းကနေထွက်သွားတဲ့အချိန်မှာကျွန်တော်ကို ND တယောက်ကဖုံးဆက်တယ်ပေါ့နော်။သူတို့အဖွဲ့တွေပါသွားတဲ့မင်းဆိုးဆိုတဲ့ကလေးလေးရိုက်ခံရတယ်ဆိုပါပေါ့နော်။အဲ့ဒါလေးကိုကူညီပေးပါဆိုတော့ကျွန်တော်လည်းအဲ့မှာရှိတဲ့ပရိုက်တာအဖွဲ့တွေနဲ့ကျွန်တော်ချိတ်ဆက်ပြီးတော့လမ်းမီမေးကြည့်တဲ့အခါကျတော့ဟုတ်တယ်အဲ့မင်းဆိုးဆိုတဲ့ကလေးကရိုက်ခံပြီးတော့အရေးပေါ်လူနာတင်ရင်နဲ့ဆေးရုံပို့လိုက်ရတယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီကိုမင်းဆိုးကအခုအချိန်နေဘလို့ရှိတယ်ဘယ်မှာလဲခင်ဗျာ
အခုတော့သူရှာလမ်းဆေးရုံကြီးမှာရှိနေတယ်ပေါ့နော်အဲဒဏ်ရာအနေနဲ့တော့ဒီဥကောင်းနေလဲ꿰သွားတယ်မေးရိုးတွေလဲ꿰တယ်ပေါ့နော်မျက်နှာတစ်ခုလုံးကတော့မမှန်မိအောင်အဲ့လိုဒဏ်ရာဒဏ်ချက်တွေနဲ့ရှိနေတယ်ဗျနောက်တစ်ယောက်ကမောင်မျိုးသူလည်းဥကောင်းနဲ့ထိတယ်ပေါ့မျက်နာလည်းထိတယ်လက်တီခြေောက်တွေမှာလည်းဒဏ်ရာတချို့ရသွားတယ်ပေါ့
ရှေ့မှာလည်းဒီမြန်မာဘောလုံးအသင်းကစက်ကံမှုတွေရှိနေသေးတယ်ဒီမလေးရှားနိုင်ငံရဲ့ဒီ SEA Games ကလည်းမပြီးသေးဘူးဆိုတော့ခင်ဗျားတို့တွားကြည့်ကြမယ့်ပြည်သက်တွေအနေနဲ့ကခင်ဗျားတို့တော်စိုးရိမ်နေရတဲ့အခြေအနေလားနောက်ပွဲတွေဘယ်လိုလုပ်ကြမလဲ
semi-final ပွဲအတွက်ကတော့မလေးနဲ့တွေ့မှာမဟုတ်ဘူးပေါ့နော်မလေးနဲ့မတွေ့တဲ့ပွဲကတော့ကျွန်တော်တို့ဘာမှကြောက်စရာမရှိဘူးပွဲဒီမှာလည်းသူတို့လာရောက်ပြီးတော့နှောက်ယှက်စရာလည်းအကြောင်းမရှိဘူးပေါ့နော်အခုကကျွန်တော်တို့ကဒီအုပ်စုနဲ့စုမှာမလေးကတတင်းကံမယ်ကျွန်တော်တို့မြန်မာကတတင်းကံမယ်မြန်မာကရှုံးပြီးတော့မလေးရှုံးရင်ပြန်တွေးဖို့ရှိတယ်ဒါကျွန်တော်တို့တတိယလူမှာပေါ့နော်မြန်မာနိုင်မယ်မလေးလည်းနိုင်မယ်ဆိုရင်ကျွန်တော်တို့ final ဘောလူပွဲတက်လိမ့်မယ်ဆိုတော့အဲဒီမှာကျွန်တော်တို့တတင်းရှုံးပြီးတတင်းနိုင်သွားတယ်ဆိုလို့ရှိလို့ရှိရင်တော့တွေးစရာအကြောင်းမရှိတော့ဘူးဗ
ျမလေးရှားနဲ့မြန်မာနဲ့မကန်သေးတော့အခုလိုမျိုးတိုက်ခိုက်တာတွေရန်ဖြစ်တာတွေရှိလာစရာအကြောင်းမရှိဘူးပေါ့
မရှိပါဘူးခင်ဗျမရှိပါဘူး
အပိကြမဲ့မြန်မာပြည်သက်တွေတွင်မှာရောဒီကိစ္စတော်တော်လေးထိတ်လန့်စရာသတိထားစရာအခြေအနေတစ်ခုဖြစ်နေပြီလားအခုမလေးရှားမှာ
မလေးနဲ့ပြန်တွေ့မယ်ဆိုရင်တော့တေချာပေါက်ကျွန်တော်တို့စိုးရင်ရမယ်အာတချို့ဆိုသွားကြည့်မှတော့မဟုတ်တော့ဘူးပေါ့နော်အာသွားကြည့်ရင်တော့မှဒီလုံညုံရင်းကိုတို့တော်တော်လေးကိုလူဝင်အားများများနဲ့သွားကြည့်မယ်အနေထားမျိုးရှိတယ်ပေါ့ပြီးခဲ့တဲ့ပွဲစဉ်မှာတော့ကျွန်တော်လက်လန်းမိတလောက်လေးတွေအဝေးကလာတဲ့လူတွေကိုအဓိကပြောတာပေါ့နော်တို့ဘတ်ကားတွေနဲ့လာတယ်တို့ကိုကျွန်တော်ပြောပြတယ်ကိုအုပ်စုနဲ့ကိုမကွဲစင်းနဲ့ပေါ့နော်အပြင်ထွက်တဲ့ခါကြလို့ရှိလို့ချင်းစကားကိုအော်ကျဲအော်ကျဲမပြောကြဘူးပေါ့နော်ဆိုတော့အဲ့ဒီလူတွေကိုကျွန်တော်ဖုံးဆက်ပြီးမင်းညားပဲကျွန်တော်မေးကြည့်တဲ့ခါကြတော့အဲ့လူတွေမှာတော့ဘာမှထိခိုက်ဒဏ်ရာရတာမတွေ့ဘူးသူတို့လည်းအုပ်စုလိုက်သွားတယ်ဆိုတော့အမှန်မှန်တော့တကယ်တကယ်ဒီပွဲမှာကိုကဧည့်တယ်ဆိုတော့လေဘာပဲဖြစ်ဖြစ်ကိုဘက်ကထိန်းထိန်းထိန်းထိန်းနေနိုင်မယ်ဆိုလို့ရှိရင်တော့တောင်းတောင်းဒီထိခိုက်ဒဏ်ရာကတော့ရဖို့မရှိတော့ဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဗ
ျဟုတ်ကဲ့ကိုတီးရမောင်မောင်ကျေးဇူးတင်ပါတယ်လောကမှာမလေးရှားရဲတွေကတိုက်ခိုက်ခဲ့တဲ့သူတွေကိုရှာဖွေစုံစမ်းနေပြီးသိတဲ့သူတွေကလည်းရဲတွေကိုကြောင်းချဖို့တိုက်တွန်းနေပါတယ်သူတို့ကိုပုံမှန်148စူပူမှုနဲ့ရေးယူဖို့စုံစမ်းနေတာပါဒီလိုဖြစ်ပျက်မျိုးက SEA Games အဆင့်တောင်အာရှအားကစားပြိုင်ပွဲမှာမဖြစ်တဲ့အရာပဲလို့မလေးရှားနိုင်ငံလူငယ်နဲ့ကျန်းမာရေးဝန်ကြီးကပြောပါတယ်မြန်မာတွေအခုလိုတိုက်ခိုက်ခံရတာကြောင့်မြန်မာနိုင်ငံကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအရာရှိတွေလည်းမလေးရှားနိုင်ငံကိုတွားဖို့ရှိပြီးစေုံတင်ထားတဲ့သူတွေနဲ့တွေ့ဆုံဖို့မလေးရှားကတာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းဆောင်ရွက်ကြဖို့မြန်မာအားကစားအဖွဲ့နဲ့လိုက်ပါသွားကြတဲ့အစိုးရတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကမြန်မာတန်ယုံကပါအားပေးကြတဲ့မြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးကြဖို့မြန်မာအာဏာပိုင်ဘက်ကနေစီစဉ်ထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုဦးစော်ထေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ
်ကိုကျော်အောင်လင်းမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထက်မှာပဲစီးကိန်းမှာပါဝင်ရှင်ပြိုင်နေကြတဲ့မြန်မာယူ22အမျိုးသားဘောလုံးအသင်းအကျိုးဘောလုံးပွဲတက်ရောက်နိုင်တဲ့အတွက်လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအဂုံယူဝမ်းမြောက်ကြောင်းနဲ့မြန်မာအသင်းကိုအားပေးနေကြောင်းဩဂုတ်လ22ရက်နေ့ကထုတ်ပြန်တဲ့29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲဝင်အားကစားမောင်မယ်များထံပေးပို့တဲ့သတင်းတော်မှာဖော်ပြထားပါတယ်ရှင်